American တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ဖို့အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh ဟာလိမ်မိုင်းမတော်မတရားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမျိုးသမီးကိုသမ္မတ Donald Trump ကလှောင်ပြောင်ပြောဆိုတဲ့ပေါ်သူ့ရဲ့ Republican Party ကအဓိကကြတဲ့အထက်လွှတ်တော်အမှတ်တွေကိုယ်တိုင်ဝေဖန်ပြောဆိုကြပါတယ်တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကို FBI ကစုံစမ်းစစ်ဆေးနေတာပါ Mr. Kavanaugh ကိုယ်တိုင်ကတော့သူဟာအထက်တန်းတဲ့ college ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်ဒါမှမဟုတ်လိမ်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းထားပါတယ် main ပြည်နယ် republican ထက်လွှတ်တော်မှ susan collins ကသမ္မတ trump ပြောတဲ့အပေါ်တုံ့ပြန်တာမှာသူ့ရဲ့ပြောစကားတွေဟာလုံးဝကိုမှားယွင်းနေပါတယ်လို့လွှတ်တော်အဆောက်အဦးမှာသတင်းထုတ်တွေကိုပြောပါတယ်အထက်လွှတ်တော်မှ susan collins ဟာတရားသူကြီး kavanaugh ကိုအတည်ပြုခံအရေးထောက်ခံမဲ့ပေးမလားကန့်ကွက်မလားဆိုတာအတိအကျမပြောသေးတဲ့ republican အမတ်နှစ်ယောက်ထဲကတယောက်ပါ alaska ပြည်နယ် republican ထက်လွှတ်တော်မှ lisa murkowski ကလည်းသမရရဲ့ပြောဆိုချက်တွေဟာလုံးဝကိုတင့်လျော်မှုမရှိတယ်လို့ကျွန်မအမြင်အရလက်ခံနိုင်ပွဲလည်းမရှိပါဘူးလို့ပြောပါတယ်။အင်ပြူတော်ပြောခွင့်ရ Sarah Huckabee Sanders ကတော့သမရထရမ့်ဟာအချက်အလက်ကိုဖော်ပြပြောဆိုရတာဖြစ်ပြီးသူအမည်စင်းတင်သွင်းထားသူအပေါ်စိတ်ချယုံကြည်မှုရှိစေပဲလို့ပြောပါတယ်။